ရခိုင်ပြည်နယ်မြောက်ပိုင်းကနေဘင်္ဂလားဒေ့ရှ်နိုင်ငံကိုထွက်ပြေးခဲ့ကြတဲ့ရိုဟင်ဂျာဒုက္ခသည်9သိန်းနီးပါးနေရပ်ပြန်နှံ့ရေးကိစ္စမှာအခန့်အတားတွေနဲ့ရင်ဆိုင်နေရတဲ့အခြေအနေနဲ့ပတ်သက်ပြီးတော့ကုလသမဂ္ဂလူညိုရေးကောင်စီမှအင်္ဂါနေ့ကအဓိကထားပြီးတော့ဆွေးနွေးကြရပါတယ်။အထူးသဖြင့်ကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးဖြစ်တဲ့ဖိလစ်ပိုဂရန်ဒီတင်ပြခဲ့တဲ့စိုးရိမ်မကင်းဖြစ်မှုတွေနဲ့ပတ်သက်ပြီးတော့ VOA သတင်းတောက်မာဂရက်ဘာရှာကကူဝိတ်မှရောက်ရှိနေစဉ်ကုလအတွင်းမှုချုပ်ဖြစ်တဲ့အန်တိုနီယိုဂူဒါရက်စ်နဲ့တီးခြားတွေ့ဆုံမေးမြန်းခွင့်ရခဲ့ပါတယ်။တွေ့ဆုံမေးမြန်းချက်အပြည့်စုံကိုဒေါ်လာလတ်တန်းနဲ့ကိုချိုချိုသိန်းတို့ကတင်ဆက်ထားတာကိုနားဆင်ပါခင်ဗျာ
။ Prime Minister Secretary General, I want to ask you about Myanmar. On Tuesday, your refugee chief, Filippo Grandi,
told me that you were going to be in Myanmar. ဒီကနေ့ကဒုက္ခသည်များဆိုင်ရာမဟာမင်းကြီး Filippo Grandi ကဒုံဂျူလီကောင်စီမှပြောသွားတာကလူငယ်ဒုက္ခသည်တွေထွက်ပြေးကြရတဲ့အကြောင်းရင်းတွေကိုဖြေရှင်းပေးနိုင်ခြင်းမရှိသေးတဲ့အတွက်သူတို့သဘောရောက်တရားရင်ပြန်ဖို့အခြေအနေမကောင်းသေးဘူးဆိုတဲ့အချက်ပါပဲ။ဒါကြောင့်တွင်မှုချုပ်အနေနဲ့ဒေါအောင်ဆန်းစုကြည်နဲ့ဆက်တွေ့ပြောဆိုတာရှိပါသလား။စိတ်ကြဲမိပါသလား။ဒီကိစ္စကိုကိုင်တွေဖြေရှင်းရမှာဒေါအောင်ဆန်းစုကြည်အနေနဲ့ပြင်းပြင်းထန်ထန်ဝေဖန်ခံနေရတာဖြစ်ပါလေ။သူနဲ့မကြသည့်နေကတွင်မှုချုပ်စကားပြောခဲ့ပါသေးလား။အထူးအကြံပေးပုဂ္ဂိုလ်ကိုခန့်အပ်ဖို့အစီအစဉ်ရှိပါသေးလားဆိုတာသိချင်ပါတယ
်။ Yes, the special advisor will be soon appointed. But the central question that Filippo Grandi raised is
ဟုတ်ပါတယ်။အထူးအကြံပေးပုဂ္ဂိုလ်ကိုမကြာမီခန့်အပ်မှာဖြစ်ပါတယ
်။
ဒါပေမဲ့ Filippo Grandi အဓိကမေးခွန်းထုတ်ခဲ့တဲ့အချက်ကဖြတ်ပြေးသွားကြတဲ့ဒုက္ခသည်တွေရဲ့ရင်းတံပိုင်ခွင့်သူတို့ဆန္ဒတွေရောက်ပြီးချင်းစွာနဲ့တိကျရှိရှိပြန်ပိုင်ခွင့်ကိုမဖြစ်မနေအတိမတ်ပြရမယ်လို့ကုလသမဂ္ဂကယူဆပါတယ်။ဘုရားရှင်ကမှလည်းစကားမျိုးကိုပြန်တာမဟုတ်ဘဲဖြတ်ပြေးလာခဲ့တဲ့နေရာရင်းကိုပြန်နိုင်ကြဖို့လိုအပ်ပါတယ်။ဒီချက်ချင်းညှောက်နိုင်ဖို့ကရင်းညှုံနိုင်မှုအတော်လေးလိုအပ်ပါတယ်။ဆက်စည်းခံရတဲ့ဇွားတွေကိုပြန်တည်ဆောက်ပေးဖို့တော့မကဒုက္ခတွေပြန်လာကြတဲ့အခါမှာမကြောက်ရွံ့ဖို့လေပြန်နေတဲ့နေရာကိုလွတ်ဆောင်ရမှာဖြစ်ပါလိမ့်မယ်။သူတို့ကိုနှင်ထုတ်ခဲ့တဲ့လူငယ်တွေတွေအနေနဲ့လက်တွေ့မပြန်ဘူးဆိုတာကိုလည်းအာမခံချက်ရရှိဖို့လိုပါတယ်။ဒီလိုမျိုးယဉ်နိမ့်ညွန့်မှုကိုမြန်မာအစိုးရကလုံမပေးတာတွေ့ရပါတယ်။အဲ့ဒီယဉ်နိမ့်ညွန့်မှုကိုမလုပ်ဖဲနဲ့တော့လူတွေချစ်စီခြင်းနဲ့ဒုက္ခတွေအဆုအဝေးလိုက်ပြန်ဖို့အခြေအနေဖြစ်လာဖို့စိတ်ကူးခဲခြင်းပါလိမ့်မယ်။လူကင်ကြရီကအများကြီးကြံနေပါသေးတယ်။ဒီမှာသူအနေနဲ့လူကင်ကြရီကိုအချိန်ဆွဲမနေတင်ဘူးဆိုတာကိုနားလည်ဖို့လူတွေလို့ကျွန်တော်ထင်ပါတယ်။ဒုက္ခတွေပြန်လာနိုင်စေတဲ့အခြေအနေကိုဖန်တီးရမှာအစိုးရကလေးလေးနက်နက်ပါဝင်ဖို့လိုအပ်ပါတယ်။ဝန်ထမ်းစရာကဒီလိုလှုပ်ဆောင်ရမှာခံယူချက်နဲ့သတိမပြနိုင်သေးတာတွေ့ရပါတယ်။ကျွန်တော်တို့ကြည့်ကြတဲ့အချိန်အဲ့ဒီမှာရှိတဲ့လူအများစုကလူဝင်ကြရီကိုစန့်ကျင်ကြတာတွေ့ရပါတယ်။ဒါပေမဲ့နိုင်ငံရေးသမားတွေအနေနဲ့ကွဲပြားတဲ့အမြင်တွေကိုကျော်လွှားနိုင်ဖို့တတိရှိဖို့လိုအပ်ပါတယ်။အကြောင်းကတော့မနက်ငယ်မှာရူဝင်ဂျာရီရဲ့အခြေအနေဟာလုံးဝလက်ခံနိုင်စရာမရှိလိုပါပဲ
။ဒါပေမဲ့လို့ပြန်လည်ကြင်မြတ်ရေးဆွေးနွေးမှုတွေ၊ရင်းမြစ်ဖို့ဆွေးနွေးမှုတွေဟာအစီအစဉ်ချမှတ်လုပ်ဆောင်ရတာမှုနှစ်တွေကြာတတ်ပါလေ။ဒါကြောင့်ဘင်္ဂလားဒေ့ရှ်မှာရောက်နေကြတဲ့ဒီရူဝင်ဂျာတွေကဒီအတောတွေမှာဘာတွေဘယ်လိုနေထိုင်ကြမလဲဆိုတာသိချင်ပါလေ။
Now there are many things that can be done much more quickly than years. There is physical
reconstruction. If we jump out to the net, we can manage to do it. We can 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 do it.ဒီနည်းမျိုးနမှုတွေကတဆင့်လူတွေအတူတကွနေထိုင်ကြခြင်းအပြင်လူနေမှုဘဝလည်းတိုးတက်လာမယ်ဆိုတာကိုသဘောပေါက်လာကြမှာဖြစ်ပါတယ
်။ဒါကြောင့်လက်တွေ့ကျပြောမယ်ဆိုရင်လူရင်းကြတွေစပြီးပြန်နိုင်ကြဖို့အချိန်ဟာဘယ်လောက်ကြာမယ်လို့ထင်ပါတယ
်။ I think that in small numbers there are things that can be done relatively quickly.
ကျွန်တော်ထင်တော့နည်းနည်းနဲ့နည်းနည်းစီလုပ်နိုင်မယ့်အရာတွေရှိပါတယ်။ဒုက္ခတွေအစုအဝေးလိုက်ပြန်လာဖို့ဖော်ဆောင်မှုမှာကမ္ဘာရဲ့နေရာမျိုးမျိုးမှာဒုက္ခသည်များဆိုင်ရာမာမီးကြီးရုံးကနေအတိုင်းအတာမျိုးမျိုးနဲ့လှုပ်ဆောင်ကြတာရှိပါတယ်။အင်းဒီကြလုပ်မယ်ဆိုရင်တစ်ခါတလေနှစ်နှစ်သုံးနှစ်ထိကြာနိုင်ပါတယ်။ဒါပေမဲ့အစီအစဉ်ချလှုပ်ဆောင်ရပါမယ်၊ရင်းနှီးမြှုပ်နှံရပါမယ်၊အောင်မြင်နိုင်ဖို့သိကိုလေးလေးနက်နက်ကြိုးပမ်းဖို့လိုအပ်ပါတယ်။ဒီလိုမလုပ်ဘူးဆိုရင်နေရာရင်းပြန်လာကြသူတွေပြန်ပြီးထွက်ပြေးသွားကြမယ့်အခြေအနေမျိုးဖြစ်လာနိုင်တဲ့အန္တရာယ်ရှိပါတယ်။ဥပမာဒီလိုအခြေအနေမျိုးကိုဆူဒန်တောင်ပိုင်းမှာကျွန်တော်တို့တွေ့ခဲ့ရပါတယ်။ယူနီစီယာမှာကျွန်တော်တို့လူပေါ်ကံတွေတွင်ねကျွန်တော်ကူညီခဲ့ဘူးပါတယ်ရက်ဖက်လူအဖွဲ့အစည်းတွေမှာအချက်လက်တွေအများကြီးရှိပါတယ်တောင်ဆူဒန်မှာလူ9သိန်းလောက်ပြန်ဖို့ကျွန်တော်တို့ကူညီပေးခဲ့ဘူးပါတယ်အခုတောင်ဆူဒန်ကနေပြန်ထွက်ပြေးသွားတဲ့ဒုက္ခသည်တန်းတန်းကျော်ရှိနေပါပြီ ဒီလိုအခြေအနေမျိုးကိုဘင်္ဂလားဒေ့ရှ်မှာရောက်နေတဲ့လူဟင်ဂျာတွေကြုံရတာမျိုးကျွန်တော်တို့မလို့လားပါဘူး။